မကြခင်ရက်ပိုင်းတွင်မှပဲကျင်းပတော်မယ်ရန်ကုန်စီပင်ရွေးကောက်ပွဲအတွက်အကျိတ်နယ်မဲဆွယ်မှုတွေရှိနေတဲ့တစ်ချိန်ထဲမှာပဲကိုယ်စလေလောင်းတချို့ကရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုဖောက်ဖျက်လှုပ်ဆောင်မှုတွေရှိနေတဲ့ဆိုတဲ့ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့သူတို့ကိုစနစ်တကျတိုင်ကြားလာတာမရှိရင်အရေးယူနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော့ကိုကောင်းစံဟင်းကတင်ပြထားပါတယ်။
ရန်ကုန်စီမင်းရွေးကောက်ပွဲကိုမတခင်ရက်ပိုင်းမှာကျင်းပကြတော့မှာမို့ကိုယ်တလဲတွေဟာရန်ကုန်မြို့ပေါ်မှာမဲဆွယ်စီယုံရေးတွေကိုအခြေအနေပြုလုပ်နေကြတာပါ။တချို့တဲမှာပဲကော်မရှင်ကတတ်မှတ်ထားတဲ့ရွေးကောက်ပွဲအသုံးစရိတ်ကိုကျော်လွန်30နေတာတွေရှိတယ်လို့တိုင်းအစိုးရကအန်ဒီအဖွဲ့ဝင်ကိုယ်တလဲလောင်းတွေဘက်ကနေမဲဆွယ်စီယုံတာတွေရှိနေတာတွေကြောင့်မျက်တာမှုမရှိဘူးဆိုတဲ့ထောက်ပြဝေဖန်မှုတွေလည်းရှိနေတာပါ။ရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့တတိအထောက်အထားနဲ့တကွာကိုယ်တိုင်ကိုယ်ကျလာရောက်တိုင်ကြားထားတာမရှိရင်အရေးကြီးဘူးဆိုတာမဖြစ်နိုင်ဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်ခိုင်ကပြေရေကိုကုလို့ပြောပါရယ်
။ဟုတ်ပါဘူး။ကိုကြလေလောင်းအစင်းရနေတိုင်မရပါလေ။ဒါနဲ့တိုင်ရကမှလည်းအချက်နဲ့လည်းဟိုပြည်စုံနဲ့အဆောက်အအုံအစ်စ်နဲ့အဲရမယ်
။ဒါပေမဲ့လေးလံစောင့်ကြည့်သူတွေကတော့ရေကောက်ပွဲစီမင်းစီကံချိုးပေါက်သူတွေကိုစောင့်ကြည့်ဟန်တာလားအပါအဝင်မျက်တာတဲ့ရေကောက်ပွဲတွေဖြစ်အောင်ကျဲမဲ့ဆောင်ရွက်ရမယ့်တာဝန်ဟာရေကောက်ပွဲကော်မရှင်ရဲ့တာဝန်ဖြစ်တယ်လို့ထောက်ပြကြပါရယ်။ရေကောက်ပွဲတွေကိုအနိကဲလေးလံစောင့်ကြည့်နေတဲ့ကျန်ကုန်တိုင်းဒေသကြီးတို့တော်အမတ်ဟောင်းဒေါ်နီယိုတင်းကအခုလို့ထောက်ပြရပါတယ်
။အဲရေကောက်ပွဲတရားမျှတမှုလေးရောက်ဖို့တောင်းဝန်စီစဉ်ပုံပေါ်ရရေကောက်ပွဲကော်မရှင်နဲ့ဖြစ်ခဲ့ပါတော့။ဒါကြောင့်ရေကောက်ပွဲကော်မရှင်တွေဟာဒါမျှတတဲ့ရေကောက်ပွဲကိုထိခိုက်စေတဲ့ကိစ္စမျိုးမရဘူး။အစိုးရမျက်နှာကိုမကြည့်ရဲနဲ့ပြည့်ပြည့်စုံစုံဆုံးဖြတ်ချက်အရှိအောင်ဆုံးဖြတ်ဖို့လိုတယ်ပေါ့။ဒီရေကောက်ပွဲဆုံးဖြတ်ဖို့လိုတယ်ပေါ့နော်။ဒါအဲ့လိုမှမဟုတ်ဘူး။အစိုးရခန့်ထားတဲ့ကော်မရှင်လို့အစိုးရအကြောင်းပြရတယ်ဆိုရင်အဲ့လိုရေကောက်ပွဲကော်မရှင်မှာအာပါတဲ့လူတွေရဲ့တမာတမတ်ရှိမှုကိုဒါမျိုးစုံထုတ်ပြချက်တာလေနော
်မစ္စတာ30ရက်နေ့ကြာရင်ရန်ကုန်တိုင်းအတွင်းညနေ33မိနစ်မှာကျင်းပမယ့်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးညနေအတီးတီးကစီမံသားရေးကော်မတီတွေအတွေ့တနေ့နေ့ကို33ဦးနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရာမြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်ချိုးတိမဲတွေကတော့မနေ့ကစပြီးပေးလို့ရပြီဖြစ်တယ်လို့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါ်စတုတီကတော့ချိုးတိမဲပေးပြီးဖြစ်ပါတယ်ဒီလိုခင်ရတဲ့မြို့တော်စီပင်ကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်9ဦးပူးပေါင်းပြီးကြံရှိတဲ့တက်တန်းနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအရထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတည်းကတဦးကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလုပ်ရမယ်ပြီးရွေးချယ်ကြမှာဖြစ်ပါတယ်ဒါမဲ့ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ်စီပင်ကော်မတီဝင်အစ်စ်တွေအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရကုံမျိုးကြီးပြောင်းလဲသွားအောင်လူ့အတွက်စီပင်ဖြစ်လာအောင်ဘယ်လောက်ဆောင်ရွက်နိုင်ကြပါမလဲရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြစ်လေးလောက်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ